ထိုင်းနိုင်ငံမြို့တော်ဘန်ကောက်မြို့အနီးမှာရှိတဲ့မဟာချိုင်ဒေသမှာမြန်မာလူသမားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့နိုင်ငံကူးလက်မှတ်တွေထုတ်ပြီးတဲ့ရုံးကိုလာပြီးတော့မှဖွင့်လှစ်တော့မယ်လို့မြန်မာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကပြောပါတယ်။ဒီအကြောင်းကိုထိုင်းချေဆိုင်ဗီဒီယိုနော်မိုက်သတင်းတော့မအေးမှာဆက်ပြီးတော့ရှင်းပြပါလိမ့်မယ်
။ထိုင်းနဲ့မြန်မာအလို့သမားဝန်ကြီးဌာနတွေကပြီးခဲ့တဲ့လကဆွေးနွေးပွဲလုပ်ပြီးမှတော့နိုင်ငံကူးလက်မှတ်ထုတ်ပေးမယ့်ရုံးကိုဖွင့်လှစ်ဖို့အတွက်သဘောတူခဲ့ကြတာပါ။မြန်မာလူသမားတွေအနေနဲ့နိုင်ငံကူးလက်မှတ်တွေပျောက်ဆုံးတာတွေပြည့်စည်တာတွေဖြစ်မယ်ဆိုရင်နေဆက်တည်ဆင်းပြီးသွားပြီးလောက်တာဒါကမှရှိတဲ့မြန်မာတန်ရုံမှာလနဲ့ချီပြီးစောက်ရမလို့ပဲအလျင်မြန်လောက်ဆောင်နိုင်အောင်စမောစခွန်ခရိုင်မဟာဆိုင်ဒေသမှာနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့နေရာတစ်ခုဖွင့်လှစ်ဖို့အတွက်သဘောတူညီမှုတွေရခဲ့တဲ့အကြောင်းအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မြန်မာရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ကျွန်တော်တန်းနေရှိတဲ့မြန်မာရှေ့ပြောင်းလူသမားတွေကပတ်စပို့ပြောလို့ရှိရင်ကျွန်တော်ကနံပါတ်1ထိုင်းနိုင်ငံမြန်မာတိုင်းရုံးမှာသွားလျှောက်ရဲလျှောက်တဲ့အခါမှာ3လနဲ့4လရှိကြတယ်အကယ်၍အဲ့မှာမဆောက်နိုင်တဲ့အခါဆိုရင်ဒီမှာလူမျိုးတွေအတွက်ကိုမြန်မာအစိုးရနဲ့ပြီးခဲ့တဲ့2018နှစ်စီစဉ်ပေးထားတဲ့ဒီပေါ်တာတွေမှာနေရက်တွေမှာ300ဖွင့်ထားပြီးတယ်မြဝတိရယ်ကော့တောင်းရယ်ကျွန်တော်ထားရှိလိုက်ရယ်အဲ့ဒီတည်းကသွားဖို့ဆိုလဲကျွန်တော်သွားရည်လိုက်ရေးတဲ့ကြံအကုန်ကြတဲ့အချိန်ကိုပြရတဲ့ကြောင့်အခုချိန်မှာဆိုတော့ဒီမြန်မာကအစိုးရနဲ့မှာစမောစာကမှဒီရုံးလောက်ဖွင့်ပေးမလို့ပြောတဲ့အကြောင်းအဲ့ဒါလူတွေစိတ်ဝင်စားရှိနေတယ်အဓိကကြီးရဲ့ကပါဝင်လဲတော့ကြောက်ဆုံးပြည့်စုံပြတ်ထုတ်ပြီးခုမှဖြစ်ပါတယ်ခင်ဗျ။အဲမြန်မာနိုင်ငံအလို့သမားဝန်ကြီးဌာနတရားစီရင်တာခင်ဗျ
။ထိုင်းရောက်ရှေ့ပြောင်းလို့သမားတွေအနေနဲ့နိုင်ငံကိုလက်မှတ်တွေပြန်လုပ်တဲ့အခါမှာအလို့ကခွင့်မရတာတွေနေဆက်ကိုဆင်းပြီးလုပ်ဖို့အတွက်ငွေကြေးနဲ့အချိန်အခက်ခဲတွေရှိနေတာပါ။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့သမားသုံးသန်းတဲ့မနေ့လာရောက်လုပ်လုပ်တိုင်းနေကြပြီးတရားဝင်အထောက်အထားရှိသူတွေကတော့သက်တမ်းသိန်းကျော်ပဲရှိပါရဲ့ရှင်။